ပြီးခဲ့တဲ့နိုဝင်ဘာလ30ရက်နေ့ကတကုံတက္ကသိုလ်ကျောင်းသား9ဦးကိုစစ်ခုံရုံးကနေတည်တံချမှတ်ခဲ့တယ်လို့ပဲမြောက်တကုံမြို့နယ်စစ်ခုံရုံးကနေလည်းနောက်ထပ်လူငယ်3ဦးကိုအဲ့ဒီနေ့မှာတည်တံအဖြစ်ချမှတ်ခဲ့ပါတယ်စွတ်ချက်အပေါ်တရားရေးအရာခြေပခုခံခွင့်နေမရရှိသလိုအခုချိန်ထိအကျဉ်းသားတဦးရဲ့အခွင့်အရေးလည်းတခုမှမရရှိဘူးလို့သိရပါတယ်ဒီအကြောင်းကိုရန်ကုန်ကဆက်သွယ်မေးမြန်းပြဖို့ထားတာကိုမဆုမြတ်မွန်ကပြောပြမှာပါခင်ဗျာ
ဆရာနာသိမ်းဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွင်းနှိမ်နင်းတာတွေလှုပ်လာပြီးတဲ့နောက်ပိုင်းရန်ကုန်တိုင်းမြောင်းတကုံမြို့နယ်အုပ်ချုပ်ရေးမှုအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အဲ့ဒီလူငယ်3ယောက်ဖမ်းဆီးတရားစွဲခံခဲ့ရတာပါဒါပေမဲ့သူတို့ဟာရှေ့နေရှေ့ရက်နဲ့ခုခံလျှောက်ထားခွင့်မရပဲစစ်ခုံရုံးကနေတေးတံအမိန့်ချခံခဲ့ရပါတယ်တေးတံချခံရတဲ့လူငယ်မိသားစုနဲ့နှိစက်သူတယောက်က VOA ကိုအခုလိုပြောပြပါတယ်
ဟုတ်ပါတယ်။ရရှိရတဲ့ခလုတ်ဒီမှာအရှင်းနေခေါင်းဝင်ပေးရမယ်။ဘုရားချစ်ခုကချေပါခွင့်ပေးရမယ်။တရားရုံးဆက်ဆက်နဲ့ဆိုင်တဲ့ခလုတ်လုပ်ပြီးရှိတယ်။ဘာလို့ခလုတ်ဒီပါခုမှမပြရမယ်လဲ။ကျွန်တော်ဘာရှင်းနေမှာမခေါင်းဝင်ပေးရမယ်လဲ။သူ့ကိုတည်တံချလိုက်တယ်ဆိုပါပဲ။သိရတဲ့အခြေအနေဖြစ်တာပေါ့နော်။ဒီကိစ္စဒီကိစ္စကြီးတော်တော်အဆင်မပြေတဲ့ကိစ္စ။အ
ဲ့ဒီလူငယ်3ယောက်ကိုပုံမှန်905နဲ့အစောပိုင်းကတရားစွဲခဲ့တာပါ။အဲ့ဒီတော့မိသားစုဝင်တချို့ကတရားခံပြတတ်တယ်ပြီးအနေနဲ့တရားရုံးမှာထွက်ဆိုခဲ့တာကြောင့်မိသားစုနဲ့သူတို့တွေးခွင့်ရခဲ့တာမျိုးရှိခဲ့ပါတယ်။စစ်ခုံရုံးကနေလူတက်မှုနဲ့တရားဆွဲခဲ့ပြီးနောက်စစ်ခုံရုံးစစ်ဆေးစဉ်ကာလတလျှောက်လုံးမှာတော့မိသားစုတွေဘက်ကသူတို့နဲ့အဆက်အသွယ်မရခဲ့တယ်လို့စစ်ဆွဲခံရသူတွေဘက်ကဘာတခုမှခုခံချေပါခွင့်မရှိဘူးလို့မိသားစုအတိုင်းဝိုင်းကပြောပါတယ်။တေးတံချမှတ်လိုက်တာကိုတော့မှမိသားစုကိုအတီးပေးတာမဟုတ်ပဲမိသားစုကကိုယ်တိုင်စုံစမ်းသိရှိတာလို့ပြောပြပါတယ်။
ကျွန်တော်ကတော့ကြောက်ကြမလို့ကြာဟိုကိုဘကိုလိုက်ပြီးတော့စုံစမ်းရတာပေါ့လေကျွန်တော်ကအဲ့ဒါကတော့ဟိုတစ်ဆက်တော့ကျွန်တော်တို့တစ်ခုခုနဲ့သိရအောင်စူးစမ်းကြည့်နေရပါတော့စူးစမ်းကြည့်နေချိန်မှာချတော့ဆွဲချင်အောင်ကြည့်လိုက်တယ်ဆိုတော့အဲ့ဒီအချိန်ကျတော့ကျွန်တော်ကတော့တစ်ခုအပြည့်သိဖို့ရတယ်ဆိုရင်တော်သေးတယ်
တည်တံချခံရသူတွေဟာတရားရုံးလှုပ်ထုံးလုံနေတွေအရာတရားရေးရဘက်ကပဲဖြစ်ဖြစ်မိသားစုဝင်တွေဘက်ကပဲဖြစ်ဖြစ်အယူခံတတ်တာအတနာခံစာတင်ပြတာမျိုးတွေလှုပ်ခွင့်ရှိတယ်လို့ဥပဒေမှာအတိအလင်းဖော်ပြထားပါတယ်ဒါပေမဲ့လက်ရှိအခြေအနေအရမိသားစုဝင်တွေအနေနဲ့အခုလိုအတနာခံစာတင်ပြဖို့တော့အခက်အခဲတွေရှိနေပါတယ်
အကျွန်တော်တို့ဆောရဆောင်းစားတော့ယူကန်တက်ဖို့လုပ်တော့ပါယူကန်ကျွန်တော်တို့ဒီသားတို့နေတဲ့ဘာမှလုပ်လို့မရအောင်ဆွဲရှင်နေပြီကျွန်တော်ကလည်းကြည့်ရတယ်တရားရေးတိုက်ဝိုင်းကြည့်ရတယ်ဟိုတရားထက်ကတော့အခုဖြစ်တဲ့ဖြစ်ချက်ကပါလေမိသားတွေပေါင်းပြီးတော့တင်ထားတယ်ပေါ့နော်တရားထက်ကတင်နေဆိုရတယ်ဟိုကျွန်တော်တို့ကဒီစာလိုက်ကလေးပို့ရတဲ့အချိန်တော့ပဲအမေကတော့ဟိုဘာဆက်လုပ်လို့လုပ်ရမလဲမသိရဖြစ်နေပေါ့နော်စာလိုက်ကပို့ရဆိုတော့ရောက်လာမြောက်လာကျွန်တော်မသိကြဘူး
မိသားစုဝင်တွေဘက်ကတော့အခုလိုစစ်ခုံရုံးကတေးတံချတဲ့အမှုတွေမှာဘာကိုမှမျှော်လင့်အားကိုးစရာမရှိဘူးလို့ပြောကြပါတယ်ဆိုးသွားတဲ့လူငယ်တွေမဟုတ်ပဲပရဟိတလုပ်ငန်းတွေမှာစိတ်ဝင်စားကူညီဆောင်ရွက်ခဲ့တဲ့လူငယ်တွေဖြစ်တာကြောင့်ဒီအမှုမှာနိုင်ငံတကာအကူအညီပေးဖို့တောင်းဆိုခြင်းနဲ့လို့တေးတံချခံရသူလူငယ်တွေရဲ့ဆွေမျိုးသားချင်းတွေကအခုလိုပြောပါတယ်
တို့တင်ရတဲ့တင်ရတဲ့ဖြစ်ချင်ပေါ့ဒီတန်းကြရဆိုတာကဟုတ်ပထုပါပဲဟိုပထုမဆိုတော့တော့အဆင်မပြေတဲ့အရာကြီးပေါ့ဗျာတင်းခုနဲ့ပြတဲ့မပြဘူးလို့ကျွန်တော်ကယူဆတော့တရားကြီးကိုတရားဟိုခုံကိုလည်းမရောက်မရောက်ဘူးဒီတန်းမပြရတဲ့ခါကျတော့အပေါ်ကြီးဖြစ်လို့ပါလိဖြစ်တာမှလည်းမပြရခါကျတော့ဒီအဖြစ်ကိုကျွန်တော်ကလက်ခံဖို့တော့ခက်ခဲရတယ်ကျွန်တော်ကစိုးတန်းနေတဲ့လူတွေထုတ်ဗျာဟိုတူရတဲ့သူဟိုရတာဆိုပရိုက်တာလောကနေလောက်နေပါပါလိတူရတဲ့သူကကောင်းကောင်းကိုစီမကလုပ်ရဲဟိုခါလေးတော့အဲ့လိုမျိုးကြီးကိုအဲ့လိုမျိုးချမှတ်ကြခါကျတော့မခဘီမခတာကလည်းပရိုဂရမ်မလေးဒါလည်းဒီကတည်းကပြတဲ့နိုင်ငံကလည်းခွင့်တောင်းနေတယ်ပြီးတော့ဒါရတဲ့အကြပ်ပြုလို့လားနောက်ဆက်မဖြစ်ဘူးခါမျိုးဖြစ်လို့ကျွန်တော်တို့တခုခုလာလုံးမဖြစ်တော့ဘူးလို့ပြောချက်
စစ်ခုံရုံးကတေးတံချခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူးအဲဒီလူငယ်3ဦးအပြင်တေးတံချမှတ်ခံထားရတဲ့တကုံတက္ကသိုလ်ကျောင်းသား9ဦးကိုမကြခင်တေးတံကွက်မြက်မယ်လို့သတင်းတွေပြန့်နေပါတယ်ဒါပေမဲ့ဥပဒေအရဆိုရင်တော့ရပ်ပေါင်း30အတွင်းတရားရုံးချုပ်မှာအယူခံခွင့်ရှိသလိုနောက်တစ်ဆင့်နိုင်ငံတော်အကြီးအကဲကိုလည်းအယူခံခွင့်ရှိပါသေးတယ်လုံထုံးလုံနည်းတွေအရဆိုရင်တော့အဲဒီအစ်စ်တွေမှာပယ်ခံရပြီးမှတေးတံစီရင်ဖို့အကြီးအဦးကြီးကစီစဉ်ရတာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့နိုဗ ెంబ ာ30ရက်ထုတ်ပြန်ချက်အရ2021စက်တက်အာနာ3ချိန်ကနေ2022နိုဗ ెంబర్ 30အထိနိုင်ငံတော်ဖမ်းဆီးခံရသူစုစုပေါင်း 18,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲက 14,000 နီးပါးအချင်းထောင်အသီးသီးမှအချင်းချခံထားရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တေးတံချမှတ်ခံထားရသူ130ကျော်ရှိတယ်လို့ကုလသမဂ္ဂကလည်းထုတ်ပြန်ထားပါတယ်အခုနှစ်ဇူလိုင်လအတွင်းကတော့ထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူကိုဂျင်မီနဲ့ကိုစရာတော်အပါအဝင်၄ဦးကိုစစ်ကောင်စီကအကျိုးပေးကွပ်မျက်ခဲ့တာကြောင့်နိုင်ငံတကာကစစ်ကောင်စီအပေါ်ပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်ခဲ့ကြပါတယ
်ဒါကတော့နိုဗ ెంబ ာလ30ရက်နေ့တုန်းကမြောက်ဒဂုံစစ်ခုံရုံးကနေပြီးတော့တည်တံထားမှတ်ခဲ့တဲ့လူငယ်3ဦးနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုတင်ပြခဲ့တာဖြစ်ပါတယ်